ေရမသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလထုတ်ကမ္ဘာပအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာပေါ်ပြထားပါတယ်တပ်ပြည့်ရဲ့ GDP အသေးထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရတက်တန်းပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပွားလာတယ်လို့ဆိုပါတယ်လက်ရှိဗန္ဒယင်းနှစ်မှာ 6.8% ခန့်နှုန်းအထိတိုးပွားလာနိုင်တယ်လို့ကမ္ဘာမှာလည်းနောက်နှစ်ကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ 9% ခန့်နှုန်းကျော်သွားနိုင်တယ်လို့ကမ္ဘာပအုပ်စုကမျှော်လင့်နေပါတယ်စိတ်ကျွန်းလျာထိုးလို့မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်ဆုံးရမှုတိုးပွားရတဲ့အကြောင်းရင်းလို့ဆိုပါတယ်မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနေခွင့်နေပြီးမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်လုပ်ငန်းတဲ့ဗန်တာနှစ်ပထမနှစ်ဝက်မှာကုန်စည်နှုန်းအသင့်အင့်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါတယ်လောင်စာဆီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်တည်ယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါတယ်ဘတ်ဂျက်လုံငွေပြန့်မှုနှေးပါလာတာ NLD အစိုးရရဲ့ထင်ရှားတဲ့လောက်ရတစ်ခုဖြစ်ပါပဲ
။ဗဏ္ဍာရေးဥက္ကဋ္ဌနဲ့ဗဟုပန်ဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လုံငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါတယ်။ GDP တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့ 5.8% ခန့်နှုန်းလုံငွေပြမယ်လို့ခန့်မှန်းပေမဲ့ 2.5% ခန့်နှုန်းသာလုံငွေပြပါတယ်။ဘဟုပန်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူးလွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဗန္ဒာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာပန်ကသုံးသပ်ပါတယ်ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်ကျော်သွားပါတယ်စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်သစ်ရရှိပါတယ်ဓာတ်ငွေတွင်းဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါလေ
။ရှင်းနေမလာမှာပုံဆုံးမဲ့လက်ရှိဗန္ဒာနှစ်2018-19မှာစီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါတယ်။လုံနေတဲ့ဗန္ဒာနှစ်ကကုန်သင်းနှုန်းမြင့်တက်မှုနှုန်း 5.5% ခန့်နှုန်းရှိခဲ့ရာကလက်ရှိဗန္ဒာနှစ်မှာ 4.9% ခန့်နှုန်းအထိကျဆင်းလာပွဲရှိတယ်လို့ခန့်မှန်းပါတယ်။တွင်းကုန်ပို့ကုန်မှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြမှုကလက်ရှိဘဏ္ဍာနှစ်မှာ 4.9% လောက်ရှိမယ်လို့မျှော်လင့်ပါတယ်။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခန့်မှန်းထားတဲ့ညော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်ညော့တင်းနေပဲလို့ဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမသေးချာမှုတွေဆက်လက်ပြပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟအတားပြုနိုင်တယ်လို့ကမ္ဘာပအုပ်စုကဆိုပါတယ်။
စည်းဝါးရေးတိုးတက်မှုနှုံတာကြာဆင်းသွားရင်တိုင်းပြည်စည်းဝါးရေးမတိမငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်။ဥပမာနိုင်ငံခြားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီးနိုင်ငံတကာခီးသွွားလုပ်ငန်းအချိန်လျော့သွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်။ကမ္ဘာကုန်သွယ်ရေးမတိမငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ်။ NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။တိုင်းပြည်ပြည်ရင်ပြောင်းလဲရေးဘယ်လိုအကောင့်ထည့်ဖို့မဲဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်။အစိုးရဝင်ငွေနှဲလို့ပြည်သူအတွက်အသုံးစရိတ်နှဲရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထည့်ဖို့ရမယ်လို့ဆိုပါတယ်
။အဲ့ဒီအခါမှာအရေးကြီးရင်ပြည်သူပြည်သူအသုံးစရိတ်ကိုပိုသုံးနိုင်ပါလိမ့်မယ်။အခုတော့အစိုးရခွန်ရတဲ့ငွေဟာတက်ပြီးထုတ်လုပ်မှုနဲ့ရှင်းလိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ထိထိရောက်ရောက်မသုံးစွဲနိုင်တာပဲဖြစ်ပါတယ်။ဒီမင်းရဲ့အကောင့်တွေပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးထားပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးပြုရေးနဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါတယ်။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့လက်စစ်ဒါအားစတာတွေမှာအားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်မှုနှေးကွေးနေပါတယ်။လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြေရှင်းတယ်လို့ဆိုပါတယ်။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းပွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာဈေးကစီးပွားရေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူး။ Leshi Banda is an eha, a long thing at the Anne Jet Rishini Damu, and Yati do it to it, which here wins our room of Pina Babu. Daja Nene, a Cuban year with Loya, and Yati do go, which here wins our room Pina me, Lanyo the Hugu, Shin Lins or Popia Ben Yellow, Kababa Osuga, Jampi Tavarek.